Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင် American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့ညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကိုလိုင်းတူမီတာ19.25ရောကနေတရထုတ်လွှင့်နေပါပြီရှင်ကျမနှောင်းလာပါဒီကနေ့စီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါတော်သားရှင်များရှင်ကျမသိန်းကြီးထိုက်ပါ Syria နိုင်ငံမြို့တော် Damascus အနီးကထောင်နဲ့ချီတဲ့ Jihad တိုက်ခိုက်ရေးတပ်သားတွေကဲထုတ်ရေးအစီအစဉ်နှောင့်နှေးနေပါတယ်အီရန်နိုင်ငံရာမာဒီမြို့ကိုပြန်လည်ထိန်းချုပ်နိုင်ဖို့အီရတ်စစ်တပ်တွေကတော့ဆက်ပြီးတော့ထိုးစစ်ဆင်နေဆဲဖြစ်ပါတယ်မြန်မာရွှေပြောင်းအလုသမားနှစ်ဦးတို့လေကျွန်းလူသတ်မှုနဲ့ပတ်သက်ပြီးသေတံချမှတ်ခံရတဲ့အပေါ်မှာထပ်မံပြီးတော့အယူခံဝင်နိုင်တာမို့မြန်မာပြည်သူပြည်သားတွေကိုထိုင်းရဲတပ်ဖွဲ့ကပန်ကြားလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီလေကျွန်းလူသတ်မှုနဲ့ပတ်သက်လို့မြန်မာလူငယ်အုပ်အပေါ်သေတံချတဲ့ကိစ္စမြန်မာနိုင်ငံသားတွေကံကွယ်ဆန္ဒပြတာဟာနိုင်ငံရေးအတုံးချခံရတာဆိုတဲ့သဘောထိုင်းရဲတပ်ဖွဲ့အစီအမံတာဝန်ရှိသူတွေပြောခဲ့တဲ့တဲ့နဲ့ပတ်သက်လို့ကတော့
ဟိုနိုင်ငံရေးကအတုံးချခံရတဲ့အနေအထားမျိုးဖြစ်နေတယ်လို့တော့ပြောဖို့ခက်ပါတယ်။ဒါမျိုးလည်းဆိုတော့
တောက်သားရမျိုးတိတ်မှရှင်အပြည့်စုံကိုတော့မကြခင်တင်ပြသွားဖို့ရှိပါတယ်။ဒါအပြင်လက်ကျွန်းလူတပ်မွန်းနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံမှာဒီကနေ့သတင်းစာရှင်းလင်းပွဲလုပ်တဲ့သတင်းတင်ပြချက်နဲ့နိုင်ငံတကာသတင်းတပုတ်မှာတော့2015ခုနှစ်အတွင်းကမ္ဘာငြိမ်းချမ်းရေးအတွက်ကုလသမဂ္ဂကဘာတွေလုပ်ခဲ့တယ်လဲဆိုတဲ့စူးစီးတင်ပြချက်တွေကိုကြားမှာဖြစ်တယ်လို့နှစ်တကူအကျိုးသတင်းတပုတ်ကလည်းနောက်ပိုင်းမှာဖော်ပြပေးဖို့ရှိပါတယ်။ခုအရင်ဆုံးတော့တင်းငွေနဲ့ညနေခင်းထိုက်တဲ့ရောက်သတင်းတွေကိုမှတ်တင်ကြီးထိုက်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကန်အနီးကနေဆီးရီးယားသဘုံတွေထွက်ခွာရလမ်းကြောင်းအတွက်လုံခြုံရေးအာမခံချက်ပေးထားသူအစိုးရစန့်ချီရေးသဘုံကောင်းဆောင်ပြီးခဲ့တဲ့တောက်ကြာနေ့ကတေဆုံးခဲ့ရပြီးတဲ့နောက်ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကန်အနီးကဝိုင်းထားခံရတဲ့ထောင်နဲ့ချီတဲ့ဂျီဟတ်တိုက်ခိုက်ရေးတပ်သားတွေကိုကဲထုတ်ရေးကုလသမဂ္ဂဂျာဝင်ဆောင်ရွက်ပေးနေတဲ့အစီအစဉ်နှောင့်နှေးခဲ့ရတယ်လို့စောင့်ကြည့်သူတွေနဲ့လုံခြုံရေးသတင်းရက်ကွက်ကပြောပါတယ်မြို့တော်ဒမတ်စကတ်တောင်ပိုင်းကအစ္စလာမစ်အစွန်ရောက် ISIS အဖွဲ့ဝင်တွေနဲ့မိသားစုဝင်4,000လောက်ကိုစနေနေ့အစောပိုင်းမှာဘေးလွတ်ရာရွှေ့ပြောင်းပေးနိုင်ဖို့မျှော်လင့်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့တောက်ချာနေ့ကသဘုံခေါင်းဆောင် Zahran Alusub ဒမတ်စကတ်မြို့တော်အနီးကလေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးခဲ့ရပြီးတဲ့နောက်သဘုံနေကဲထုတ်ရေးသဘောတူညီချက်ဟာနိုင်ပေါင်းများစွာနှောင့်နှေးခဲ့ရတာဖြစ်တယ်လို့ဗီတင်းချင်းဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ဆီးရီးယားနိုင်ငံကိုဖျက်ဆီးခဲ့တဲ့၅နှစ်ကြာပြည်တွင်းဆက်ဆုံးတန်နိုင်ရေးကုလသမဂ္ဂရဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအနေနဲ့အစွန်းရောက်တိုက်ခိုက်ရေးသမားတွေကိုဒမတ်စကတ်မြို့တော်ကနေ ISIS အစွန်းရောက်တွေအားကောက်ရာရက်ကာမြို့တော်ထံထွက်ခွာရလမ်းကြောင်းမှာလုံခြုံရေးအာမခံချက်ပေးဖို့သဘုံခေါင်းဆောင်အလုစ်ကစီစဉ်ခဲ့တာဖြစ်တယ်လို့ဆီးရီးယားအရေးဆောင်ကြည့်သူတွေကပြောပါတယ်။ဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ရဲ့စစ်တပ်ကလေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးခဲ့ရတယ်လို့သတင်းတွေထွက်နေပေမဲ့သဘုံခေါင်းဆောင်တည်ဆုံးခဲ့ရမှုနဲ့ပတ်သက်ပြီးအသေးစိတ်အချက်အလက်တွေကိုတော့မနေ့စနေနေ့အထိရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
။အာဖဂန်နစ္စတန်ကနိုင်ငံရေးစစ်ဘက်ခေါင်းဆောင်တွေနဲ့အရေးပါတဲ့ဆွေးနွေးပွဲပြုလုပ်ဖို့ပါကစ္စတန်စစ်ခေါင်းဆောင်ဗိုလ်ချုပ်ကြီးရဟီရှရက်ဖာဒီကနေ့ကဘူးမြို့ကိုရောက်ရှိခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအာဖဂန်ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေကိုအလေးထားဆွေးနွေးခဲ့တယ်လို့လုံခြုံရေးပူးပေါင်းဆောင်ရွက်မှုမှာတိုးမြင့်လှုပ်ဆောင်မှုနဲ့ဘယ်နိုင်ငံဘက်ကမှစစ်သွေးကြွတွေဝင်မလာနိုင်အောင်နှစ်နိုင်ငံကြားတောတောင်ထူထပ်ပြီးရှေ့လျားတဲ့နယ်စပ်ဒေသကိုကာကွယ်ရေးမှာကောင်းမွန်တဲ့စီမံခန့်ခွဲနိုင်ရည်တွေလည်းပါဝင်ခဲ့ပါတယ်။ဗိုလ်ချုပ်ကြီးရဟီရဲ့ဒီခီးစဉ်ဟာဒီလအစောပိုင်းအစ္စလာမဘတ်မြို့မှာကျင်းပတဲ့ Heart of Asia ခေါ်ဒေသဆိုင်ရာညီလာခံကိုအာဖဂန်သမ္မတအရှ်Ashraf Ghani တွားရောက်ခဲ့ပြီးထွက်ပေါ်လာတာဖြစ်ပါတယ်။ Heart of Asia ဆွေးနွေးပွဲတွေဟာပါကစ္စတန်စစ်တပ်ဟာအာဖဂန်ကတာလီဘန်သဘုံတွေနဲ့အဆက်ဆံရှိနေတုံးပဲဆိုတဲ့ဆွဆွဲချက်တွေကြောင့်နှစ်ဖက်စစ်တပ်ကြားလက်အတန်းကြားဆက်ဆံရေးမပြေမလည်ဖြစ်နေတာကိုကြော်လွှားနိုင်မှုဖြစ်ပါတယ်။ဒေသဆိုင်ရာညီလာခံရဲ့အပြင်ဘက်လေးဝင့်ဆိုင်ဆွေးနွေးပွဲမှာတော့အာဖဂန်သမ္မတ Ghani ပါကစ္စတန်ဝန်ကြီးချုပ်နဝရှရစ်တရုတ်နဲ့အမေရိကန်အစိုးရအရာရှိတွေဟာတာလီဘန်တွေပါဝင်မဲ့ကဗူးညင်ညင်ဆွေးနွေးပွဲတွေကိုအစောဆုံးပြန်ဆနိုင်ဖို့သဘောတူညီခဲ့ကြပါတယ်။ဗိုလ်ချုပ်ကြီးရဟီယက်ဒီခီးစင်ဟာနှစ်ဖက်ကြားပြန်လည်ရင်ကြားစစ်ရေးဘယ်လိုဆက်လုပ်နိုင်မလဲဆိုတဲ့လမ်းစာတွေရှာဖွေနိုင်ဖို့အာဖဂန်နဲ့ပါကစ္စတန်အစိုးရတာဝန်ရှိသူတွေကမျှော်လင့်နေကြပါတယ်။
အီရန်နိုင်ငံရာမာဒီမြို့ရဲကအစိုးရအဆောက်အဝင်းတစ်ခုကို IS Islamic စစ်သွေးကြွတွေခြေကုပ်ယူထားဆဲဖြစ်ပေမဲ့ရာမာဒီမြို့ကို IS Islamic အစွန်းရောက်တွေလက်ထဲကနေအီရတ်တပ်ဖွဲ့တွေကပြန်လည်သိမ်းယူမှာဖြစ်တယ်လို့အီရတ်စစ်တပ်ပြောခွင့်ရတဲ့ဦးကပြောဆိုပါတယ်။ဖျားသခင်အလိုဆန္ဒအရနောက်ရက်အနည်းငယ်အတွင်းမှာလည်းဘယ်မြို့ကိုသိမ်းယူနိုင်မှာဖြစ်ပါတယ်။လုံခြုံရေးအကြောင်းပြချက်ကြောင့်အချိန်အတိအကျကိုမတတ်မှတ်ချင်ပါဘူး။ဒါပေမဲ့ကျွန်တော်တို့တပ်ဖွဲ့တွေကရာမာဒီတစ်မြို့လုံးကိုသိမ်းယူမှာဖြစ်တယ်လို့အီရတ်စစ်တပ်ရဲ့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးတပ်မှုဒုတိယဗိုလ်ချုပ်ကြီးအဗ်ဒူဂါနီအယ်အာဆာဒီကပြောဆိုပါတယ်စစ်သွေးကြွတွေနဲ့ခုနှစ်လကြာတိုက်ခိုက်ပြီးရာမာဒီမြို့ရဲကအစိုးရအဆောက်အအုံဝင်းကိုအီရတ်တပ်ဖွဲ့တွေပြန်လည်ထိန်းချုပ်လာနိုင်မယ်ဆိုရင်တော့အန်ဘာခဲရဲ့မြို့တော်အချက်ချာချတဲ့ရာမာဒီကိုပြန်လည်ထိန်းချုပ်နိုင်မှာလည်းဖြစ်ပါတယ်ရာမာဒီမြို့ရဲ့အစိုးရအဆောက်အအုံအတွင်းမှာတော့အစွန်းရောက်တိုက်ခိုက်ရေးတပ်သား100ကျော်ခြေကုပ်ယူထားဆဲဖြစ်တယ်လို့လည်းခန့်မှန်းရပါတယ်ရှင်
အသက်19နှစ်အရွယ်ကျောင်းသားနဲ့အသက်55နှစ်အရွယ်မိခင်ဖြစ်သူတို့ကိုစနေနေ့ကချီကာဂိုရဲကအသေးပြစ်တက်လိုက်ပါတယ်။တည်ဆုံးသူတွေဟာအာဖရိကန်နယ်ပယ်အမေရိကန်နိုင်ငံသားတွေဖြစ်ကြပါတယ်။ဒီဖြစ်ရာပြီးခဲ့တဲ့နှစ်တုန်းကချီကာဂိုမှာအသက်19နှစ်အရွယ်အာဖရိကန်အမေရိကန်တဦးကိုလူပြိုရဲအရာရှိတဦးကပြစ်ခတ်ခဲ့တဲ့အမှုကိုအမေရိကန်တရားရေးဌာနကစုံစမ်းစစ်ဆေးနေချိန်မှာပဲအခုနောက်ဆုံးပေါ်လာတဲ့ပြစ်ခတ်မှုပဲဖြစ်ပါတယ်။စနေနေ့ကပြစ်ခတ်ခဲ့တဲ့ရဲအရာရှိဟာဘာလူမျိုးလဲဆိုတာကိုတော့အခုထိထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးအခင်းဖြစ်တဲ့နေရာတွေကိုရဲအရာရှိတွေတွားရောက်ချိန်မှာသူတို့ကိုတိုက်ခိုက်တဲ့အရာတစ်ခုနဲ့ပြန်ပြီးတော့ရန်ပြူတာကြောင့်ရဲအရာရှိကပြစ်ခတ်ရတဲ့အတွက်လူနှုတ်ဦးသေလောက်တဲ့အထိဒဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ဘေးကအတန်ညနေပတ်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ကနေတင်းငနေနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးကြီးညာပေးနေပါတယ်။ထိုင်းနိုင်ငံတောင်ပိုင်းအပန်းဖြေစခန်းကော့တောင်ချွမှာဗီတိန်နိုင်ငံသားနှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံသားတွေဖြစ်ကြတဲ့ဇော်လင်းနဲ့ဝင်းစော်ထွန်းတို့ကိုထိုင်းတရားရုံးကတည်တံချမှတ်လိုက်တဲ့အပေါ်မြန်မာနဲ့နိုင်ငံတကာမြန်မာရှိတဲ့မြန်မာနိုင်ငံသားတွေကြားမချေမနှက်ဆန္ဒပြမှုတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဒီကိစ္စကိုကိုကျိုးအတွက်အသုံးချလိုသူတွေရဲ့အလို့ကြောင့်အသုံးချခံတွေမဖြစ်ကြဖို့ထိုင်းရဲတပ်ဖွဲ့ကမြန်မာပြည်သူပြည်သားတွေကိုပန်ကြားလိုက်ပါတယ်ဒီမှုစီရင်ချက်ကိုမကျင့်တဲ့ရင်တရားဥပဒေကြောင်းအရနောက်ထပ်တရားရုံးနှစ်ဆင့်အယူခံတက်ခွင့်ရှိသေးတဲ့အကြောင်းထိုင်းရဲတပ်ဖွဲ့ကပြောဆိုတာဖြစ်ပါတယ်ထိုင်းနိုင်ငံမှာတည်တံ့ချမှတ်ခံထားရသူမြန်မာနိုင်ငံသားနှစ်ဦးလွတ်မြောက်ရေးအတွက်ဒီကနေ့မှာပဲဆန္ဒပြတောင်းဆိုသူတွေကမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်ရဲ့အိမ်ရှိကိုတွားရောက်ပြီးမြန်မာနိုင်ငံသားနှစ်ဦးလွတ်မြောက်ရေးကူညီပေးဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်မြတ်တာတဲ့တရားစီရင်ရေးဖြစ်ဖို့မြန်မာနိုင်ငံဆိုင်ရာထိုင်းတန်ရုံရှင်မှဆန္ဒပြခဲ့ကြသလိုတောင်ကိုရီးယားနိုင်ငံဆိုင်ရာထိုင်းတန်ရုံရှင်မှလည်းတောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေဒီကနေ့မှဆန္ဒပြခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်တွေမှာပါဆန္ဒပြပွဲတွေဖြစ်ခဲ့ပြီးနှစ်နိုင်ငံကုန်သွယ်ရေးမှအရေးပါတဲ့ဖျားသုံးစုဂိတ်ကိုလည်းမနေ့ကပဲမြန်မာဘက်ကပိတ်လိုက်ပါတယ်။မြန်မာနိုင်ငံသားနှစ်ဦးတည်တံ့ချမှတ်ခရမှုနဲ့ပတ်သက်ပြီးဆောင်ရွက်ဖို့ထိုင်းနိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးကိုသမ္မတဦးသိန်းစိန်ကညွှန်ကြားထားသလိုတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကလည်းတပ်တွေတွေကိုပြန်လည်စစ်ဆေးပေးဖို့ထိုင်းတာဝန်ရှိသူတွေကိုပန်ကြားထားတာလည်းဖြစ်ပါတယ်
။ကချင်ပြည်နယ်ဖားကန့်မြို့ကကြောက်စိန်ထူးဖော်တဲ့ကုမ္ပဏီတွေမြေစာသွန်တဲ့နေရာမှာပြီးခဲ့တဲ့တောက်ကြာနေ့ကမြေစာပုံပြိုကျပြီးနောက်ဒါဇင်နဲ့ချီတဲ့ပျောက်ဆုံးသူတွေကိုရှာဖွေနေကြတာအခုတော့ရပ်လိုက်ပါပြီ။ဒီဇင်ဘာလ25ခရစ်စမတ်နေ့ညနေအစောပိုင်းကနေ26ရက်နေ့တနေ့လုံးနဲ့ဒီကနေ့နေ့ခင်းပိုင်းအထိရှာဖွေခဲ့ပေမဲ့ပျောက်ဆုံးသူတွေကအသက်ရှင်ကျန်ရစ်သူရောတည်ဆုံးတဲ့အလောင်းတွေပါဘာမှမတွေ့ရပဲရှာဖွေတဲ့လုပ်ငန်းကိုရပ်လိုက်တာလို့အခုဖြစ်ရကိုအနီးကစောင့်ကြည့်နေတဲ့ဖားကန့်အခြေဆိုင်အလွတ်သတင်းတော့ကိုဇော်မိုးထက်က VOA ကိုပြောပါတယ
်။ဒါပဲတယ်ဆိုတာကဟိုရှာတာရှာရတာကဘယ်လိုအောင်လို့ဆိုတော့ဒီစားကအရင်ဒီစားပုံနဲ့ဒီစားထူးတယ်ပို့ပြီးတော့စီးတယ်ပေါ့နော်။နောက်ပြီးတော့အဲ့ဒီပြိုကျတဲ့ဒီစားကိုအောက်စီဒီစက်ဒီပေါ့နော်ဒီစက်ခိုးတွေပါဒီသွားဖို့လာဖို့ဟိုနည်းနည်းစစ်ခွေးတယ်ပေါ့နော်။ဟိုအဲအားနည်းနည်းတော့ဟိုတော့ညာဘောတော့ဟိုပခုရှင်းတဲ့လမ်းနဲ့ဒီစားတဲ့ခါရှင်းတဲ့လမ်းနေနဲ့ဒီစားတဲ့ထုတ်ပြီးတော့မအဲ့လိုမျိုးဟိုကပြင်တော့ရတာပေါ့နော်ပြီးတော့ ဟိုကုမ္ပဏီတွေဒီဆန္ဒဆိုင်အားလုံးကလည်းဟိုဒီဒါဒီဒါတဲ့ဘောဟိုရှားပြရတာဆက်ဆဲတဲ့သဘောကြီးရှိရခါကြတော့ဟိုရပ်လိုက်တယ်နောက်ပြီးတော့တစ်လောင်းမှာပါသွားဟိုနည်းဆုံးဟို50လောက်အောက်ကောင်ရှိရပါတော့အဲ့ဒီတစ်လောင်းမှာမရလိုက်
ဥရုကြောင်ရဲ့အနောက်ဘက်ဖားကန်းမြို့နယ်ဆိုင်းတောင်ကျေးရွာအုပ်စုရှမ်းစုကျေးရွာနီးမြန်မာတကောင်းကုမ္ပဏီကလာသွန်တဲ့မြေစာပုံပြူကြပြီးအခုလိုဖြစ်ပွားခဲ့တာပါပြီးခဲ့တဲ့နိုဝင်ဘာ22ရက်နေ့ကဖြစ်ရမှာလဲမနေ့4နိုင်လောက်လူတွေအိပ်ပျော်နေချိန်တစ်သုံးလုံးကုမ္ပဏီရဲ့မြေစာပုံပြူကြရမှာထွက်ပြေးချိန်မရဘဲအနည်းဆုံးလူ114ဦးသေဆုံးခဲ့ရပါတယ်ဒီဇင်ဘာလအစောပိုင်းတုန်းကလည်းအဲ့ဒီနေရာတဝိုက်မှာအလားတူမြေစာပုံပြူပြီးလူတွေပျောက်ဆုံးခဲ့ပေမဲ့ပြန်လည်ရှာဖွေနိုင်ခြင်းမရှိခဲ့ပါဘူး
တောင်ကိုရီးယားနဲ့ဂျပန်နိုင်ငံသားဆယ်စုနှစ်တွေနဲ့ချီမဖြေရှင်းနိုင်သေးတဲ့ဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်တပ်ကဖွင့်လှစ်တဲ့စောင်းကြားမြိုင်တွေမှာတောင်ကိုရီးယားအမျိုးသမီးတွေကိုလိင်ပိုင်းဆိုင်ရာဖျော်ဖြေသူပျော်ရွှင်ဆက်တွေဖြစ်အလို့မတူပဲအုံချခဲ့တဲ့ကိစ္စကိုဖြေရှင်းနိုင်ရေးချုပ်ဖတ်မှုတစိမ့်တစ်ပိုင်းအနေနဲ့ဒီကနေ့တနင်္ဂနွေနေ့မှာနှစ်နိုင်ငံညွှန်ကြားရေးမှုအဆင့်ဆွေးနွေးပွဲကိုတောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်မှာပြုလုပ်နေပါတယ်မနေ့ပြန်တနင်္လာနေ့ဆိုလ်မြို့တော်မှာပြုလုပ်မဲ့ဝင်ကြီးအဆင့်ဆွေးနွေးပွဲမတိုင်ခင်ဂျပန်နိုင်ငံသားဝင်ကြီးဌာနညွှန်ကြားရေးမှူးချုပ်ကီမီဟီရိုအစ်ဟီကာနီနဲ့တောင်ကိုရီးယားနိုင်ငံသားဝင်ကြီးဌာနညွှန်ကြားရေးမှူးချုပ်လီဆွန်တောက်တို့ဆွေးနွေးခဲ့ကြတာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုမှာအချိန်ခါမဟုတ်ရာသီဥတုဆိုပါတဲ့အတွက်လူသေဆုံးတာတွေရှိသလိုနေရာတချို့မှာကြီးကြီးမားမားပျက်စီးမှုတွေရှိခဲ့ပါတယ်Texas ပြည်နယ်မှာတော့စနေနေ့နှောင်းပိုင်းတိုနေဒိုမုန်တိုင်းအတော်များများတိုက်ခတ်တာကြောင့်အနည်းဆုံးလူ9ဦးသေဆုံးပြီး Dallas မြို့မှာအိမ်တွေပျက်စီးသွားရပါတယ်ဒီအတော်တွင်ပါရာဂွေး၊ဥရုဂွေး၊ဘရာဇီးနဲ့အာဂျင်တီးနားနိုင်ငံတွေမှာ El Niño ရာသီဥတုအကျိုးဆက်ကြောင့်မိုးကြီးပြီးရွေလွှမ်းမှုတာကြောင့်လူတသိန်းခွဲလောက်ဥိန်စွန့်ထွက်ပြေးခဲ့ကြရပါတယ်
တင်းငွေတွေနဲ့ညနေခင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါရှင်။ခုကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးသွားပါမယ်။ပြီးခဲ့တဲ့နှစ်အတွင်းပရတိန်နိုင်ငံသားကဘာလက်ခီးသွားနေအောင်အသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးထိုင်းရဲတွေကသူတို့ရဲ့စုံစမ်းစစ်ဆေးမှုတွေဟာပွင့်လင်းမြင်သာမှုရှိသလိုလူသက်မှုကျူးလွန်သူတွေအဖြစ်ဆွဆွဲခံထားရတဲ့မြန်မာနိုင်ငံသားနှစ်ယောက်ကိုတည်တံ့ချမှတ်လိုက်တာဟာနှစ်နိုင်ငံကြားဆက်ဆံရေးကိုထိခိုက်စေမှာမဟုတ်ဘူးလို့လည်းပြောလိုက်ပါရယ်။ AP သတင်းတပုတ်ကိုအခြေခံပြီးတော့တစ်ဆက်တည်းတင်ပြပါမယ်ရှင်။
ပရတိန်နိုင်ငံသားကဘာလက်ခီးသွားနှစ်ယောက်အသက်ခံရတဲ့ကွတ်တောင်ကျွန်းလူသက်မှုနဲ့ပတ်သက်လို့ထိုင်းနိုင်ငံမှာဒီကနေ့ဒီဇင်ဘာလ29ရက်နေ့မှာသတင်းစာရှင်းလင်းပွဲကျင်းပပါရယ်အသက်23နှစ်အရွယ်ဟာနာဝစ်ထရစ်နဲ့အသက်24နှစ်အရွယ်ဒေးဗစ်မေလာတို့ကိုတတ်မှုနဲ့ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားဇော်လင်းနဲ့ဝင်းဇော်ထွန်းတို့ကိုထိုင်းကော့စမွေတရားရုံးကဒီဇင်ဘာလ24ရက်ကြာရာပတိနေ့မှာတည်တံ့ချမှတ်လိုက်တာပါဒီလိုတည်တံ့ချလိုက်တဲ့အပေါ်မကျေနပ်ကြတဲ့လူတွေရန်ကုန်မြို့မှာဒီဇင်ဘာလ25ရက်နေ့ကထိုင်းတန်ယုံရှိမှကန့်ကွက်ဆန္ဒပြကြပါရယ်ဆက်တိုက်ဆိုသလိုပဲမြန်မာနိုင်ငံနေဇတ်ဒေသကမြို့ကြီးတွေအပြင်နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေကလည်းထိုင်းတန်ယုံနေရှိမှကန့်ကွက်ဆန္ဒပြတာတွေရှိပါရယ်ဒီအမှုနဲ့ပတ်သက်လို့ထိုင်းရဲတွေရဲ့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးအငင်းပွားစရာတွေဖြစ်လာသလိုရွှေ့ပြောင်းလုပ်သားတွေအပေါ်ထိုင်းနိုင်ငံရဲ့ပြုမှုဆက်ဆံမှုတွေကိုလည်းမေခွန်းထုတ်စရာတွေဖြစ်ပေါ်လာနေပါရယ်ဒါပေမဲ့လည်းထိုင်းရဲတွေကတော့ဒီလိုအရေးကြီးတဲ့အမှုကိုကင်တွယ်တဲ့နေရာမှာယုံကြည်မှုအပြည့်အဝရှိတယ်လို့ဆိုပါရယ်ထိုင်းရဲတပ်ဖွဲ့ပြောခွင့်ရသူလည်းဖြစ်ရဲဘော်ချုပ်ကြီးလည်းဖြစ်တဲ့ဒီနာရောင်စူတီချန်ဘန်ချာကအခုလိုပြောပါရယ
်ก็กาเฟยืนยันนะครับเราก็จะคงตอบไปว่าทุกอย่างเป็นไปตามกระบวนการยุติธรรมในการรวบรวม
တဲ့ထောက်ထားတွေကောက်ယူစုဆောင်တဲ့အစဉ်တိုင်းကပွင့်လင်းမြင်သာမှုရှိပြီးခိုင်လုံမှုလည်းရှိပါတယ်ဒီအချက်နဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ကာလကြာရှိခိုင်မာတဲ့ဆက်ဆံရေးရှိထားတာပါဒီအမှုကြောင့်နှစ်နိုင်ငံဆက်ဆံရေးကိုတနည်းနည်းနဲ့ထိခိုက်လိမ့်မယ်လို့မထင်ပါဘူ
း။အခုအခြေအနေကိုသူတို့ရဲ့ကိုယ်ပိုင်အကျိုးစီးပွားအတွက်အသုံးချနေသူတွေအလို့ကျအသုံးချမခံကြပါနဲ့လို့မြန်မာလူထုကိုတောင်းဆိုတဲ့အကြောင်းထိုင်းရဲတပ်ဖွဲ့ဒုပြောခွင့်ရရဲဘော်ချုပ်ဖီယာဖန်ဖီမွန်ကခုလိုပြောပါတယ်
။ก็อยากจะฝากไปถึงพี่น้องประชาชนรวมทั้งชาวเมียนมาด้วยนะครับก็กรุณาอย่าตกเป็นเหยื่อของกลุ่มนี้ครับ
တချို့လူအုပ်စုတွေရဲ့စကားကိုနားမယောင်ဘူးမြန်မာလူမျိုးတွေကိုပြောချင်ပါတယ်။အမှုနဲ့ပတ်သက်တဲ့ဥပဒေကြောင်းလုပ်ငန်းစဉ်ကဆက်သွားနေပြီးတော့ယူကန်ဝင်နိုင်တဲ့နောက်ထပ်တရားရုံးအဆင့်နှစ်ဆင့်ရှိပါသေးတယ်။ဒါကနိုင်ငံရေးနဲ့မပတ်သက်ပါဘူး။ဒီအမှုကိုနောက်ထပ်နှစ်ကြိမ်ကြားနာဖို့ရှိတယ်လို့ယူကန်ဝင်လို့လည်းရပါတယ်။ဒါကြောင့်သူများတွေပြောတာနားမယောင်ဘူးအသုံးချခံမဖြစ်ဖို့ပြောချင်တာပါ
။လူသက်မှုနဲ့ဆွဆွဲခံထားရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားနှစ်ယောက်ရဲ့ DNA တွေကိုအသက်ခံရတဲ့သူတွေစီမံတွေ့ရတယ်ဆိုတော့တရားလိုရှိနေဖက်ကတင်ပြချက်တွေကိုအခြေခံပြီးစစ်ဆေးပြီးတဲ့နောက်မြန်မာအလုပ်သမားနှစ်ယောက်ဟာဒီလူသက်မှုနဲ့ဆက်ဆံမှုရှိတယ်ဆိုပြီးတော့ထိုင်းရဲဖက်ကရာဇဝတ်မှုအဖြစ်တမန်လိုက်တာလည်းဖြစ်ပါတယ် ။ထိုင်းရဲဘက်က DNA သက်သေတွေကိုမမှန်မကန်လုတ်ခဲ့ပြီးဖမ်းဆီးခံမြန်မာအလို့သမားနှစ်ယောက်ကိုလည်းထိန်းနှိမ်ထားစီမှာနှိပ်စက်ခဲ့တယ်လို့အကျိုးဆောင်ရှင်တွေကပြောပါရယ်။ထိုင်းရဲတွေကတော့ဒီလိုနှိပ်စက်ညှဉ်းပန်းမှုမျိုးမလုပ်ခဲ့ဘူးလို့အခုလိုညှင်းဆန်ပါရယ်
။แล้วก็หลักฐานต่างๆที่นํามาใช้ในการพิจารณาคดีเนี่ยเป็นหลักฐานทางวิทยาการทั้งสิ้นนะครับไม่ใช่คำรับสารภาพ
หรือไงกันก็สันนุสันทาฤไดดีหมู่ကိုကျွန်တော်တို့စုံစမ်းစစ်ဆေးတာပါတက်တေထောက်ထားတွေကလည်းသိပ္ပံနေကြရထားတာပါဝန်ခံပြီးတော့ရထားတာမဟုတ်ပါဘူးသိပ္ပံနေကြဆိုရင်ဘာမှလိန်လို့မရပါဘူးလူတွေကစကားမပြောနိုင်ဘူးဆိုပေမဲ့တေသွားတဲ့လူတွေစီကရတဲ့တက်တေထောက်ထားတွေကတက်ရှိလူတွေစီကရထားတဲ့စာရင်ပို့ပြီးခိုင်လုံမှုရှိပါတယ
်တီလူတတ်မှုဖြစ်ပွားခဲ့တာကြောင့်ကဘာလက်ခီးသွားတွေအတွက်ပျော်စရာအတိရှိတဲ့ထိုင်းနိုင်ငံရဲ့တရားရေးစနစ်နဲ့ရွှေ့ပြောင်းလှုပ်တာတွေအပေါ်သူတို့ရဲ့ပြုမှုဆက်ဆံမှုကိုလည်းမေခွန်းထုတ်စရာဖြစ်လာစေခဲ့တာပါလူတက်မှုကိုပြန်လည်စုံစမ်းစစ်ဆေးဖို့တောင်းဆိုမှုတွေရှိပေမလို့ထိုင်းရဲဘက်ကတော့ဒီအမှုကဥပဒေနီလန်းတကြစုံစမ်းစစ်ဆေးမှုတွေအလုံးလှုပ်ပြီးသွားပြီးမို့ပြန်မလုပ်နိုင်ဘူးလို့ဆိုရတယ်တရက်ခန့်အဖြစ်ဆွဆွဲခံစားရသူတွေကတခြားလူတွေကျူးလွန်ခဲ့တဲ့အမှုကိုကြားကဝေးမိတစ္စကံဖြစ်ရတာလို့တက်ကြွသူတွေကဆိုပါတယ်ထိုင်းနိုင်ငံမှာအိန္ဒိချင်းနိုင်ငံတွေကရွှေ့ပြောင်းလုပ်သားပေါင်း2,000+လောက်အလုပ်လုပ်ကိုင်နေကြတာပါအများစုကငါးဖမ်းလုပ်ငန်းဆောက်လို့ရေးလုပ်ငန်းနဲ့အိမ်အကူလုပ်သားတွေဒါမှမဟုတ်ဟိုတယ်နဲ့စားသောက်ဆိုင်တွေမှာတန့်ရှင်ရေးလုပ်သားတွေအဖြစ်လုပ်ကိုင်ကြရပါတယ်။ထိုင်းနိုင်ငံမှာတည်တံ့ချခံထားရတဲ့အကျဉ်းသားပေါင်း450ထက်မနည်းရှိပေမဲ့2009ခုနှစ်ကတည်းကဘယ်သူကမှတည်တံ့စီရင်တာမရှိသေးပါဘူးရှင
်။ VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့လိတ်ကျွန်းလူသက်မှုသတင်းနောက်ဆက်တွဲသဘောက်တင်ပြပါောင်းမယ်။မြန်မာလူငယ်နှစ်ဦးပေါ်တည်တံ့ချတဲ့ကိစ္စမြန်မာနိုင်ငံသားတွေကံကွယ်ဆန္ဒပြတာဟာနိုင်ငံရေးအရာအတုံးချခံရတာဆိုတဲ့သဘောထိုင်းရက်သက်ဖွဲ့အစ်စ်မြင့်တာဝန်ရှိသူတွေကပြောပေမဲ့ဒီကိစ္စကိုစောင့်ကြည့်လေ့လာနေသူတွေကတော့အဲ့ဒီလိုမမြင်ပါဘူးလူငယ်နှစ်ဦးပေါ်ဆွဆွဲချက်တွေမခိုင်လုံဘူးဆိုတာကိုတရားရုံးစစ်ဆေးမှုတွေမှာအခိုင်အမာထွက်ဆိုခဲ့တယ်လို့အကျိုးဆောင်ရှင်တွေကလည်းပြောပါရယ်အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့မအေးအေးမကတင်ပြထားပါရယ်ရှင
်လက်ကျောလူတက်မှုနဲ့ပတ်သက်လို့မြန်မာလူငယ်နှစ်ဦးတည်တံ့ချခံရပြီးတဲ့နောက်မှာတော့ခွင့်ပြုမိတ်မရပဲစီတန်းလှည့်လည်ရင်ပုံမှန်18နဲ့အေးအေးယူခံနေရတဲ့မြန်မာနိုင်ငံမှာဆန္ဒပြမှုတွေကနေ့စဉ်ရက်ဆက်ဆိုသလိုဖြစ်ပွားနေတာပါလက်ကျောရေးဆန္ဒပြပွဲတွေဟာထိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေပြောသလိုနိုင်ငံရေးအရအတုံးချခံနေရသလားဆိုတာကိုတော့မြန်မာနိုင်ငံရေးစောင့်ကြည့်လေ့လာသူဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ
်ဟိုနိုင်ငံရေးကအတုံးချခံရတဲ့အနေအထားမျိုးဖြစ်နေတယ်လို့ပြောဖို့ခက်ပါတယ်ဒါဖြစ်လို့လဲဆိုတော့လက်ရှိနိုင်ငံရေးအဲအားစုတွေကိုတော့နိုင်ငံရေးအတိုင်းဝိုင်းလို့နိုင်ငံရေးတက်ကြွလို့ရှားသူတွေကိုအရက်ပက်အဖွဲ့အစည်းတွေရောကဒီထိုင်းနိုင်ငံအစိုးရရဲ့တရားရုံးကနေဆုံးဖြတ်ချက်အပေါ်မှာအပြည့်အဝစံနှုန်းရရှိနေတဲ့သဘောရှိပါတယ်ကြာ။ဒါနောက်ပြီးတော့ထိုင်းနိုင်ငံတရားစီရင်ရေးရန်တရားရဲ့ချုပ်ရင်းချက်အားနည်းချက်ကိုလည်းပဲထောက်ပြပြီးဝေဖန်နေတဲ့သဘောမျိုးရှိပါတယ်
ထိုင်းနိုင်ငံတန်ရုံရှိဆန္ဒပြပွဲတွေကိုတော့၄ရက်မြောက်နေ့အဖြစ်မြန်မာအာဏာပိုင်တွေကဆက်လက်ခွင့်ပြုထားပါတယ်။အလားတူနေဆက်မြို့တွေမှာလည်းဆန္ဒပြမှုတွေကရှိနေတော့မှာပဲ။ဆန္ဒပြမှုတွေဟာကြိုတင်ခွင့်ပြုချက်တင်စရာမလိုတဲ့ဆန္ဒပြပွဲတွေအဖြစ်လည်းတွေ့ရှိနေရပါတယ်။ဒီအချက်ကိုဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ်
။ဆန္ဒဒီမြန်မာနိုင်ငံတွေမှာဒီမျိုးပြစားမှုတွေပတ်သက်ပြီးတော့စော်ဟောတိုက်တွန်းနေတဲ့အဖွဲ့အစည်းတွေကတော့ရှိနိုင်ပါတယ်။ဒါပေမဲ့ကနေနိုင်ငံမှာပဲကြည့်ကြည့်တော့ထိုင်းနိုင်ငံမှာပဲကြည့်ကြည့်မြန်မာနိုင်ငံမှာပဲကြည့်ကြည့်အမေရိကန်နိုင်ငံမှာပဲကြည့်ကြည့်အဲ့ဒီနိုင်ငံရဲ့အမျိုးသားရေးအမျိုးသားလုံခြုံရေးဟာအဓိကကျတဲ့အနေအထားမှာရှိတဲ့အခါကျတော့အဲ့ဒီလိုတိုက်ပွဲပြောချမှုတွေကိုအတုံးချပြီးတော့အတိုင်းအတာတစ်ခုအနေနဲ့ပုံစော်တာမျိုးအချိန်မီဆိုးအောင်တွန်းပို့တာမျိုးတွေလည်းရှိကောင်းရှိနိုင်ပါလေ
မြန်မာလူငယ်နှစ်ဦးကိုတည်တံ့ပေးလိုက်တဲ့ကိစ္စနဲ့ပတ်သက်လို့ထိုင်းအနာပိုင်းတွေဘက်ကတော့တက်တဲ့အထောက်ထားခိုင်မာစွာရှိတယ်ဆိုပြီးသတင်းစာရှင်းလင်းခဲ့တာပါဒါပေမဲ့တရားခဏ်တွေရဲ့အကျိုးဆောင်ရှေ့နေဥအောင်မျိုးတန်းကတော့တင်းလိုပြတက်တဲ့ရဲ့ဆွဆွဲချက်တွေခိုင်မာမှုမရှိဘူးဆိုတာကိုတရားရုံးမှာထွက်ဆိုထားတယ်ဆိုပြီးအခုလိုပြောပါတယ
်ဥပဒေနားလေတဲ့တရားစီရင်ဖွဲ့ကဆွဲဆိုလာတဲ့အချက်ကနှစ်ချက်ရှိပါတယ်အချက်ကတော့ဝန်ခံရဲ့ပေးတယ်ဆိုတဲ့အချက်နောက်ဒုတိယအချက်ကတော့ DNA တူတယ်ဆိုတဲ့အချက်ဒါတွေနဲ့ပေါင်းပြီးတော့သူက CCTV ရပုံတွေနဲ့တရားခဏ်တွေကိုတရားစွဲခဲ့တာပါအဲ့တော့ဒီချက်တွေနဲ့ပတ်သက်လို့လည်းအမှုရဲတောက်ဆောင်မှာဒီလိုနောက်ဆုံးပြေခံပြတဲ့တဲ့စစ်ကြီးရဲ့ခါမှာဒီနေတူတဲ့ကိစ္စတွေကပညာရှင်တွေထွက်သွားထွက်ဆိုသွားတာနဲ့ကိုလုံလောက်နေပါပြီလူသားလေးနဲ့ဖြစ်တဲ့ပေါင်းသူရုပ်ကမှ DNA တွေ့တယ်ဆိုတော့ပြေခံနေတဲ့ DNA မဟုတ်ဘူးဆိုတာကြောင့်ဒီ DNA ပတ်သက်လို့ရှင်းသွားပါပြီ CCTV နဲ့ပတ်သက်လို့ပြောမှဆိုရင်ပြည်နေတဲ့ပုံဟာရေလိုဘက်က အဝေးချိုးပေါ်မှာလို့ပြောကြတယ်ဒါပေမဲ့ဒီ CCTV ရဲ့မိတ်ဂျူကိုအင်္ဂါနိုင်ငံက technician ပညာရှင်တွေနဲ့စစ်ဆေးကြည့်တဲ့အခါမှာဝေးချိုးမှုမူဆိုတဲ့25ရဲ့6လ2015ဆက်စုချက်မှညီမယ်ဆိုရင်ဒီချက်ကလည်းရှင်းလာပါပြီဒီတော့ဝန်ခံချက်နဲ့ပတ်သက်လို့လည်းရှိရဲ့10လ2014မှာတော့အချင်းဦးစည်းရဲကိုကလေးတွေဆက်ရောက်တာပါအဲတော့ရဲစခန်းထဲမှာနှိမ့်မနှိမ့်ဆက်ထားတဲ့အဲ့ဒီဒဏ်ကကြောက်လန့်နေဆိုတဲ့ဟာမပြီးသေးပါဘူးဒါကြောင့်မို့သူတို့ကဒီစကားကိုဆက်ပြောတယ်လို့အငြင်းသွားထားပါတယ
်တေးတန်စီရင်ချက်ချလိုက်ပြီးတဲ့နောက်ပိုင်းမြန်မာလူလူရဲ့မချေမနှက်ကန့်ကွက်တန်တွေကြဲကြဲလောင်လောင်ထွက်လာပြီးတဲ့နောက်တမရရဲ့ညွှန်ကြားချက်နဲ့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကထိုင်းဝန်ကြီးချုပ်ယုံဝင်ကြီးနဲ့တွားတွေ့ပြီးပြောဆိုတာတမရရောကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်ဖူးကြီးမင်းအောင်လှိုင်ကထိုင်းစစ်မြစ်တာဝန်ရှိသူတွေကိုတဝင်လွှာပေးပို့တာတွေအပြင်ရွေးကောက်ပွဲအနိုင်ရ NLD ပါတီကပြောဆိုတာတွေ88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းအဖွဲ့အစည်းရဲ့ထုတ်ပြန်ချက်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ထုတ်ပြန်ချက်စတာတွေထွက်လာပြီးတဲ့နောက်မှာတော့ဒီကနေ့မှာထိုင်းရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးတုံ့ပြန်ပြောဆိုလာတာပါတေတံချက်မှတ်ခံရတဲ့မြန်မာလူငယ်နှစ်ဦးကိုတော့လုံခြုံရေးပို့ပြီးတော့အစ်မြင့်နဲ့နခွန်စီသမရအချင်းထောင်ကိုစနေနေ့ကရွှေ့ပြောင်းထားပြီးဖြစ်ပါတယ်ရှင်
မအေးအေးမမေးမြန်းတင်ပြသွားရပါရှင်။ VOA ကနေတင်းငွေနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။ခုတော့နိုင်ငံတကာသတင်းတပုတ်ကိုနောက်ဆုံးအနေနဲ့တင်ပြချင်ပါရယ်။လွန်ခဲ့တဲ့ရာစုနှစ်ရဲ့နှစ်ပေါင်း20အတွင်းကမ္ဘာငြိမ်းချမ်းရေးမြို့တော်အဖြစ်သတ်မှတ်ခံထားရတဲ့ဆွစ်ဇာလန်နိုင်ငံကဂျနီဗာမြို့ဟာလာမယ့်2016ခုနှစ်မှာလဲတီကုံပုတ်ကိုဆက်ပြီးတော့ထိန်းထားနိုင်မယ့်အလားအလာရှိနေပါရယ်။2015ခုနှစ်ထဲမှာဥရောပကကုလသမဂ္ဂရုံးချုပ်မှာငြိမ်းချမ်းရေးလုပ်ငန်းတွေဘာတွေလုပ်ခဲ့တယ်လဲဆိုတာကိုတော့ဂျနီဗာမြို့ကနေ VOA သတင်းထောက် Lisa Slain သတင်းပေးပို့ထားတာကိုရှာဖောင်ကပြောပြပါမယ်ရှင
်။1980ပြည်နှစ်လွန်တွင်မှာဂျနီဗာမြို့ဟာနျူကလ িয়ার လက်နက်ထိန်းချုပ်ရေးအမေရိကန်နဲ့ဆိုဗီယက်ပြည်ထောင်စုကြားဆွေးနွေးမှုတွေနဲ့ဆူညံနေခဲ့တာပါ။အမေရိကန်သမ္မတ Ronald Reagan နဲ့ဆိုဗီယက်ခေါင်းဆောင် Mikhail Gorbachev တို့တွေ့ဆုံခဲ့တဲ့မြို့လည်းဖြစ်ပါတယ်။ဒီမြို့မှာပဲလေဘနွန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာကာလကြာရှည်ဖြစ်နေတဲ့စစ်ပွဲတွေအဆုံးသတ်နိုင်ဖို့ကိုကြိုးပမ်းအားထုတ်လှုပ်ဆောင်မှုတွေအပါအဝင်တခြားငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလည်းဆွေးနွေးပြောဆိုခဲ့ကြတာပါ။1989ခုနှစ်မှာဆိုဗီယက်ပြည်ထောင်စုပြိုကွဲသွားတဲ့အတွေ့ရခိုင်ယူဂိုစလာဗီးယားသမ္မတနိုင်ငံပြိုကွဲစေဖို့ပိုးပြီးမြင်ဆန်စေခဲ့တယ်လို့ဘာကန်ဒေသမှာလည်းစစ်မီးတောက်ခဲ့တာပါ။စစ်ပွဲတွေအဆုံးသတ်နိုင်ဖို့ရည်ရွယ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေလည်း1990ပြည့်နှစ်လွန်နှစ်တစ်လျှောက်တွေ့ခဲ့ကြရပါတယ်။ဂျနီဗာကကုလသမဂ္ဂရုံးချုပ်ရဲ့ညွှန်ကြားရေးမှူးမိုက်ကယ်မိုလာကတော့ဒါမျိုးတွေပြန်မဖြစ်နိုင်တော့ဘူးလို့ယူဆတဲ့အကြောင်းပြောပါတယ်။ဒါပေမဲ့လည်းဂျနီဗာမြို့နဲ့ကုလသမဂ္ဂတို့အနေနဲ့လာမယ့်နှစ်ငြိမ်းချမ်းရေးအတွက်အချက်အချာနေရာအဖြစ်နဲ့အရေးပါတဲ့အခန်းကဏ္ဍကပုံမှန်တိုးမြင့်လှုပ်ဆောင်သွားမယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။ဂျမန်နိုင်ငံရဲ့နောက်တစ်ကြိမ်ငြိမ်းချမ်းရေးစကားပြောဆိုမှုကိုဇန်နဝါရီလ14ရက်နေ့မှာကျင်းပပြုလုပ်မယ်လို့လည်းသူပြောပါတယ်။ဒီနောက်ဇန်နဝါရီလကုန်ပိုင်းမှာတော့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲအထိဆက်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။တစ်ချိန်တည်းမှာပဲသက်ဆိုင်သူတွေနဲ့ထိတွေ့ဆက်သွယ်နိုင်ဖို့အတွက်ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတီဗန်ဒီမစ္စတူရာကလည်းတွားရောက်တွေ့ဆုံမှာဖြစ်ပါတယ်
။ Everybody is on board everybody almost everybody
အားလုံးပါလာကြပါပြီ။အားလုံးကလည်းဆွေးနွေးပွဲအမြင်စီတင်ကြပါတယ်။ဒါမှလည်းဘလို့မှလက်မခံနိုင်စရာပြဿနာကိုနိုင်ငံရေးအရာနောက်ဆုံးအဖြေရှာနိုင်မှာပါ
။ကုလသမဂ္ဂဟာ2014ခုနှစ်အတွင်းဆီးရီးယားဆိုင်ရာငြိမ်းချမ်းရေးဆွေးနွေးမှုနှစ်ကြိမ်လက်ခံကျင်းပခဲ့ပေမဲ့နှစ်ကြိမ်စလုံးကတော့မအောင်မြင်ခဲ့ပါဘူး။ဆွေးနွေးမှုတွေပြန်လည်စတင်နိုင်ဖို့အတွက်တန်တမန်လမ်းပြမြေပုံတစ်ခုကိုကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့တစ်ပတ်ကပဲသဘောတူခဲ့ကြပါတယ်။ကုလသမဂ္ဂအနေနဲ့ကတော့ပဋိပက္ခအတွက်အဖြေရှာဖို့နဲ့ငြိမ်းချမ်းရေးညှိနှိုင်းမှုတွေရဲ့မန္တန်အဖြစ်နဲ့ဆက်လက်ရှိနေအောင်မှာဖြစ်တယ်လို့မော်လကပြောပါတယ
် As the world continues to be fragmented
ကဘာကြီးမှာအစိတ်စိတ်ဆက်ကွဲနေကြတာမျိုးပတ်လိုက်မှုကင်းပြီးတိတ်ခါရှိမှုတွေကြောင့်အသင့်တော်ဆုံးနေရာတစ်ခုအဖြစ်နဲ့သာမကဆက်ဖက်မှုတွေမရှိဘဲငြိမ်းချမ်းရေးလုပ်ငန်းတွေလုပ်နိုင်တဲ့နေရာတစ်ခုအဖြစ်ဂျနီဗာမြို့ကိုပို့ပြီးတော့ရွေးချယ်လာကြမှာပါ
ကုလသမဂ္ဂအနေနဲ့ဒီနှစ်အတွင်းမှာပဲညီလာခံတဲ့အစည်းအဝေးပေါင်း1000ဝန်းကျင်လက်ခံကျင်းပနိုင်ခဲ့တယ်လို့မော်လကပြောပါတယ်ဒီအထက်မှာဂျနီဗာမြို့ပါဝင်ဆွစ်ဇာလန်နိုင်ငံမှာကျင်းပခဲ့တဲ့တခြားဆွေးနွေးပွဲတွေကုလသမဂ္ဂဌာနချုပ်မှာအကြိမ်ပေါင်းများစွာကျင်းပတဲ့ညနိုင်ရွေးဆွေးနွေးပွဲတွေနဲ့ဂျားဝင်ဆွေးနွေးမှုအဆင့်ဆင့်၄ကြိမ်လည်းပါဝင်ပါတယ်ရှင်
ရှားဖောင်ပါရှင်ခုတော့တခြင်းတပုတ်နဲ့ဖြောပြေးပေးပါမယ်ဆောင်းနေနေဝေတဲ့ဒီလိုနှစ်တက်ကိုရာသီရောက်တိုင်းတရားဒီကိုခန်းစားရစ်ဖွဲ့ထားတဲ့တခြင်းတွေ Christmas Day တခြင်းတွေနဲ့ဖြောပြေးပေးနေပါတယ်ဒါကြောင့်ဒီကနေ့တော့ဆောင်းအွန်လိုင်းတီဆိုတဲ့ဒီဇင်ဘာညဆိုတဲ့တခြင်းနဲ့ဖြောပြေးပေးချင်ပါတယ်နားဆင်ပါရှင
်မြို့နေများတဲ့ပျောက်ဆုံးငါ့ကိုမေးနိုင်ခဲ့သူမင်းရင်ထဲမှာပါလေဒီဇင်ဘာညတို့အေးစလုံးခဲ့တဲ့ချိန်တား ငါလေးစဉ်းစားမရတယောက်တည်းပဲပေါ့ချစ်လေးတတ်ရှုတိုင်းမှာမင်းကိုလွမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေမလားကိုခံစားလိုက်ရတာဆွေတို့ဝင်းချင်းရညာတာဆွေကြွေခဲ့ပြီးနင်းတွေမြေဝန်းတွေတို့ဝင်းညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာဆွေပြောက်ဆုံးငါကိုမေးနိုင်ခဲ့သူမင်းရင်ထဲမှာပါလေဒီဇင်ဘာညတို့အေးဆက်လုံးခဲ့တဲ့ချိန်တိုင်းငါလေးစဉ်းစားမရတယောက်တည်းပဲပေါ့ချစ်လေးသက်ရှူတိုင်းမှာမင်းကိုလွမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေမလားကိုခံစားလိုက်ရတာဆွေတို့ဝင်ချစ်ရညာတိုင်းဆွေကြွေခဲ့ပြီးနင်းတွေမြောင်းဝတွေတို့ဝေးညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာဆွေတို့ဝေးချစ်ရညာတိုင်းဆွေကြွေခဲ့ပြီးနင်းတွေမြောင်းဝတွေတို့ဝေးညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာအိပ်ပျော်တော့ကြိုးစားနေစေဖို့ချစ်လေးယောက်တဲ့ကိုကဘာမပေါ်မျောလင်းချက်တွေကောင်ကပြောင်းရှာတော့တော့ sweet do we cheer ya nya dai sweet ကြွေခဲ့ပြီးနင်းတွေမြောင်းဝွန်တွေ do we nya တွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာ sweet do we cheer ya nya dai sweet ကြွေခဲ့ပြီးနင်းတွေမြောင်းဝွန်တွေ do we nya တွေရဲ့ဆက်
ကျမတို့ထုတ်လွှင့်ပေးလိုက်တဲ့တခြင်းကိုတောတာရှင်တွေနှစ်ချိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင် VOA ရဲ့တင်ငွေနေညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါခုကြန့်ရှင်နေတဲ့အချိန်အတွင်းတင်အချင်းချုပ်ကိုမှတ်တင်ရထိုက်ကပြောပြပေးပါအောင်ရှင်
ဆီးရီးယားမြို့တော်ဒမတ်စကန်အနီးကနေဆီးရီးယားသဘုံတွေထွက်ခွာရလမ်းကြောင်းအတွေ့လုံခြုံရေးအာမတ်ခံချက်ပေးထားသူအစိုးရဆန့်ကျင်ရေးသဘုံကောင်းဆောင်ပြီးခဲ့တဲ့တောက်ချာနေ့ကတေဆုံးခရပြီးတဲ့နောက်ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကန်အနီးကဝိုင်းထခံရတဲ့ထောင်နဲ့ချီတဲ့ဂျီဟတ်တိုက်ခိုက်ရေးတပ်သားတွေကိုကယ်ထုတ်ရေးကုလသမဂ္ဂဂျာဝင်ဆောင်ရွက်ပေးနေတဲ့အစီအစဉ်နှောက်နှေးခဲ့ရတယ်လို့စောင့်ကြည့်သူတွေနဲ့လုံခြုံရေးသတင်းရက်ွက်ကပြောဆိုပါတယ်မြို့တော်ဒမတ်စကတ်တောင်ပိုင်းကအစ္စလာမ်ရဲ့အစွန်ရောက် ISIS အဖွဲ့ဝင်တွေနဲ့မိသားစုဝင်4000လောက်ကိုစနေနေ့အစောပိုင်းမှာဘေးလွတ်ရာရွှေ့ပြောင်းပေးနိုင်ဖို့မျှော်လင့်ခဲ့ကြတာဖြစ်ပါတယ်။အာဖဂန်နစ္စတန်ကနိုင်ငံရေးစစ်ဖက်ခေါင်းဆောင်တွေနဲ့အရေးပါတဲ့ဆွေးနွေးပွဲပြုလုပ်ဖို့ပါကစ္စတန်စစ်ခေါင်းဆောင်ဗိုလ်ချုပ်ကြီးရာဟီလ်ရှာရစ်ဖ်ဟာဒီကနေ့ကဘူးမြို့ကိုရောက်သွားခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအာဖဂန်ငြိမ်းချမ်းရေးနဲ့မြို့သားပြန်လည်တည်မြဲရေးလုပ်ငန်းစဉ်ကိုအလေးထားဆွေးနွေးခဲ့သလိုလုံခြုံရေးပူးပေါင်းဆောင်ရွက်မှုမှာတွန်းမြင့်လှုပ်ဆောင်ဖို့နဲ့ဘယ်နိုင်ငံဘက်ကမှစစ်သွေးကြော်တွေဝင်မလာနိုင်အောင်နှစ်နိုင်ငံကြားတွန်းတောင်းထူထပ်ပြီးရှီလျားလာတဲ့နေဆက်ဒေသကိုကာကွယ်ရေးကောင်းမွန်တဲ့စီမံခန့်ခွဲနိုင်ရေးတို့လည်းပါဝင်ပါတယ်အီရန်နိုင်ငံရာမာဒီမြို့ရဲကအစိုးရအဆောက်အဝင်းတစ်ခုကို IS အစ္စလာမစ်စစ်သွေးကြော်တွေခြေကုပ်ယူထားစေဖြစ်ပေမဲ့ရာမာဒီမြို့ကို IS အစ္စလာမစ်အစွန်းရောက်တွေလက်ထက်ကနေအီရတ်တပ်ဖွဲ့တွေကပြန်လည်သိမ်းယူမှာဖြစ်တယ်လို့အီရတ်စစ်တပ်ပြောခွင့်ရတဦးကပြောဆိုလိုက်ပါတယ်အသက်19နှစ်အရွယ်ကျောင်းသားနဲ့55နှစ်အရွယ်မိခင်ဖြစ်သူတို့ကိုစနေနေ့တုန်းကချီကာဂိုရဲကအသေးပြစ်တက်လိုက်ပါတယ်တေဆုံးသူတွေဟာအာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားတွေဖြစ်ကြပါတယ်ရှင်
တဲ့ရင်ချင်းချုပ်ကိုမတင်ငိထိုက်ကပြောပြပြီးတော့ရပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကမဆူမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းတိုမီတာ24 kHz 11.33 ညလိုင်းတိုမီတာ25 kHz 11.665လိုင်းတိုမီတာ51 kHz 9.55ရိုကနေတိုက်ရိုက်ထုတ်လွှင့်ပေးတော့အောင်ပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကြမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
Thank you.
This program has come to you from the Voice of America, Washington.